မြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြန်ပြီးသုံးသပ်ဖို့အတွက်အဖွဲ့ဝင်109ဦးပါဝင်တဲ့ကော်မတီကိုဇူလိုင်လ25ရက်နေ့ကကြံ့ခိုင်ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တိုင်းရင်းသားပါတီဝင်အမတ်တွေနဲ့တက်မတော်သားအမတ်တွေပါပါဝင်ပြီးဖွဲ့စည်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာတွေနဲ့ပတ်သက်ပြီး BNI ခေါ်တိုင်းရင်းသားမီဒီယာအဖွဲ့ရဲ့အတိုင်းအမြင်ခံအက်ဒီတာဦးစင်လင်းကတော့အခုလိုသုံးသပ်ပါတယ
်။အဓိကကတော့ဒီဖွဲ့စည်းပုံချုပ်ပုံအခြေခံဥပဒေရဲ့ဖြစ်ပေါ်လာတဲ့ဖြစ်စဉ်ပေါ်မှာကျွန်တော်တို့လူအများကမယုံကြည်တာလက်မခံတာပါပဲ။ဟိုလက်ရှိနိုင်ငံရေးအခြေအနေအရလည်းပဲလက်နက်ကန်အင်အားစုတွေရောနောက်ကျွန်တော်တို့ပါလီမန်အတွင်းမှာရှိနေတဲ့ဒီတိုင်းနာပါတီတွေရောဒီမိုကရေစီပါတီတွေရောအစရှိတွေဖြင့်ဟိုလူလူထဲမှာလည်းပဲဒီဖွဲ့စည်းပုံနဲ့ပတ်သက်လို့တော်တော်လေးအကြည့်လာတာရှိတာပေါ့ဆရာရဲ့နော
်အဲ့တော့ဦးစင်လင်းပြောသလိုဆိုရင်လူလူအနေနဲ့ဟို2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဖြစ်လာတဲ့ဖြစ်စဉ်ပေါ်မကျေနပ်တဲ့အချက်တခုပေါ့နော်အဲ့ဒါရဲ့ဒီလိုမကျေနပ်ဘူးဆိုတဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါနေတဲ့ဘလို့အချက်တွေကိုမကျေနပ်တာလဲဘလို့အချက်တွေကိုပြင်ဆင်ဖို့လိုအပ်တယ်လို့သုံးသပ်နေကြတာလဲ
အဓိကကတော့ကျွန်တော်တို့ဒီဒီမိုကရေစီစနစ်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီလော်လယ်ပြောရင်တော့ပါလီမန်ထဲမှာစစ်တပ်ဟာပါဝင်ဖို့မရှိဘူးစစ်တပ်ဒီပြည်လူတို့ရဲ့အခွင့်ကိုစားနေတဲ့ကျွန်တော်တို့ဝန်ထမ်းမယ်ဆိုဝန်ထမ်းဖြစ်တဲ့အပြင်စစ်တပ်ဒီကျွန်တော်တို့ဒီမိုကရေစီနိုင်ငံတွေရဲ့ဒီထုံးတမ်းဆင်လာအရာဆိုရင်တော့ကာကွယ်ဝင်ကြီးရဲ့လက်အောက်မှာပဲနေရမှာဖြစ်တယ်ဒါပေမဲ့လို့ဒီကနေ့စစ်တပ်ကဒီပါလီမန်ထဲမှာနော်အများကြီးသူတို့ဟိုဩဇာအာဏာတွေရယူထားတာဟာအဲ့ဒီဟာဒီတကယ်ဗရာဏအချက်ပဲတော်ဒါကြောင့်မလို့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးအင်အားစုတွေအတိုင်းအတာအင်အားစုတွေကပြည်သူလူထုကရောဒီကိစ္စကိုမထည့်ဘူးလို့ကျွန်တော်တို့အဲ့လိုဒါသွေးတို့ချင်းပြောရင်ဒီချက်ဟာအဓိကပဲ
ဟုတ်ကဲ့ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသမ္မတဦးသိန်းစိန်ဝါရှင်တန်လာတော့ကလည်းကျွန်တော်ဟိုတဲ့တဲ့မေးဘူးပါတယ်လွှတ်တော်ထဲမှာစစ်တပ်က၄ပုံ၃ပုံနေရာယူထားတာနဲ့ပတ်သက်ပြီးတော့ဒီနေရာမှာသမ္မတဦးသိန်းစိန်ရဲ့အမြင်အနေနဲ့ကတော့ဒီမြန်မာနိုင်ငံရဲ့တမိုင်းကြောင်းအစဉ်လာအရာစစ်တပ်ဟာအရေးပါတဲ့အခမ်းအနားကပါတယ်စစ်တပ်ရဲ့အခမ်းအနားကိုပစ်ပယ်လို့မရဘူးဆိုတဲ့သဘောမျိုးအခိုင်အမာပြောကြားထားတာလည်းရှိပါတယ်အဲ့တော့နိုင်ငံတကာစံနှုန်းအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဦးစင်လင်းပြောသလိုဟုတ်ပါတယ်ဒါပေမဲ့လည်းဟိုတစ်ဖက်ကထောက်ပြနေတယ်လို့တတ်မတော်ရဲ့သမိုင်းအစဉ်အလာပေါ့နော်နဲ့အဲ့ဒါကိုထောက်ဖို့ဆိုတာရဲ့ ਨੇ ပတ်သက်လို့ရောပြည်သူတွေရဲ့စန္ဒကဘယ်လိုရှိနေလဲ
အမှန်တော့ဒါလည်းပဲကျွန်တော်တို့ဟိုစင်ဝေးရန်ရှောင်းပေါ့ဆရာရဲ့နော်အတောင်ပြချက်ချာပြီးတော့ပြောတာပါပဲစစ်တပ်အခါကျွန်တော်တို့ဘာပဲဖြစ်ဖြစ်နိုင်ငံတော်ကာဝယ်ဖို့ဆိုပြီးတော့เนาะကျွန်တော်တို့နိုင်ငံတော်ဘန်ဒါနဲ့အဲသူတို့ကိုထူထောင်ပေးထားတာပဲပြည်သူတို့ကိုကာဝယ်ဖို့အတွက်เนาะအဲအဲ့ဒီခါကျတော့စစ်တပ်ကြီးကာဝယ်ဝင်ကြီးရဲ့ဒီညံ့မှုအောက်မှာရှိရင်လည်းပဲတိုင်းပြည်မှာပြဿနာတွေပေါ်လာခဲ့ရင်စစ်တပ်ဟာစစ်တပ်ရဲ့တာဝန်ကိုထားမှာဒါအဓိကပဲဆိုတော့အဲ့တော့ဒါနဲ့ပတ်သက်လို့တို့ဒီနိုင်ငံရေးတဲ့ကိုဝင်ပြီးတော့နိုင်ငံရေးဩဇာတွေပါရယူထားမှစစ်တပ်ကနိုင်ငံကိုကာကွယ်နိုင်မယ်ဆိုတာဒီကျွန်တော်တို့ဒီနိုင်ငံတကာဒီတခြားနိုင်ငံတွေရဲ့ဖြစ်စဉ်တွေနဲ့နှိုင်းယှဉ်ပြောရလို့ရှိရင်လေ့လာလို့ရှိရင်ဒီဥစ္စာမမှန်ကန်မှုကိုကျွန်တော်တို့ပြောရမှာပဲဆိုတော့အခုတိုင်းပြည်ထဲမှာဒီနေ့ဖြစ်ပေါ်နေတဲ့အခြားဒီပြည်ပခတ်တွေလက်နက်ကင်ပြည်ပခတ်တွေဒီနိုင်ငံရေးအခြေခံနဲ့ဖြည့်ရှင်းရမှာဖြစ်တယ်အဲ့တော့နိုင်ငံရေးအခြေခံနဲ့ဖြည့်ရှင်းရမယ့်ကိစ္စကိုနိုင်ငံရေးပါတီတွေနဲ့ဟိုပါလီမန်နဲ့ကျွန်တော်တို့ဒီအစိုးရဖြည့်ရှင်းသွားမှာဖြစ်တယ်စစ်တပ်ဒီစစ်တပ်နေရာကနေပြီးတော့တကယ်ပဲတိုင်းပြည်အတွက်ဒီစုစုပေါင်းများမှုတွေတကယ်ဖြစ်လာခဲ့ရင်တကယ်ပဲအစိုးရနော်ဒီပြည်ရေးဝန်ကြီးကမနိုင်တော့ဘူးဆိုရင်တော့ဒါကာကွယ်ဝန်ကြီးနဲ့ညီနိုင်ပြီးတော့ဆက်ဆက်ပြီးလုံဆောင်သွားလို့ရတဲ့ကိစ္စမျိုးဖြစ်ပါတယ်ဒါကြောင့်စစ်တပ်ဒီနိုင်ငံရေးရဲ့ပါမတိုင်းပြည်လုံခြုံမယ်ဆိုတော့ဒီအယူအဆကိုတော့ကျွန်တော်တို့ကသဘောမတူပါဘူ
းဒီနေရာမှာဒီအင်းနီးချင်းနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့တမိုင်းကြောင်းကိုတစ်ချက်ကြည့်ရင်ရောအင်ဒိုနီးရှားနိုင်ငံမှာတစ်ချိန်ကစစ်တပ်ကဒီလွတ်တော်ထဲမှာနေရာယူခဲ့ဘူးပါတယ်အခုနောက်ပိုင်းတော့မရှိတော့ပါဘူးအဲ့ဒီအသင်ခန်းစာယူပြီးတော့မြန်မာအစိုးရအနေနဲ့ရောလွတ်တော်ထဲကနေပြီးတော့စစ်တပ်တဖြည်းဖြည်းကွယ်ပြောက်သွားအောင်မလုပ်သင့်ဘူးလား
ဒီတမားပြည်ရဲ့တမိုင်းနဲ့အမှန်တော့လေဒီဖြည့်တော်ဟာနိုင်ငံချင်းလည်းဖြစ်တယ်အင်ဒိုနီးရှားနယ်ကတော့ဒါစစ်တပ်ကဒီအာဏာယူထားခဲ့တဲ့ဖြစ်စဉ်ကြီးနဲ့အเจ้าကဒီလိုအဖြစ်တူတယ်လို့ဆိုတော့လည်းဗမာပြည်နဲ့အင်ဒိုနီးရှားနယ်တော့တခြားအခြေခံအချက်လက်တွေမှာအများကြီးခြားနားတာရှိပါတယ်ဗမာပြည်ပြည်နာကကျွန်တော်တို့ဟိုရိုးရိုးသားသားစည်ရင်မှန်နဲ့တော့ရိုးသားသားဖြည့်ရှင်းမယ်ဆိုရင်ဒီကနေ့ကျွန်တော်တို့ဟိုလောလောကူကူဖြည့်ရှင်းလို့ရတဲ့ကိစ္စပါဘာလို့လဲဆိုတော့ကျွန်တော်တို့ပြည်နာဘယ်အားဆလာလဲဆိုရင်ကျွန်တော်တို့ဒါ48ခုနဲ့တော့ကျွန်တော်တို့ပင်လုံစာချုပ်ကဆလာပါပင်လုံစာချုပ်ရဲ့ဂရိကဝတီကိုတော့ ကျွန်တော်တို့ဒီချိုးဖောက်တဲ့အတွက်ကြောင့်မလို့ဒီကနေ့မလို့လာတဲ့ဒီတိုင်းပြည်မှာတနက်ကင်တော့ပြိပက္ခတွေဖြစ်လာခဲ့တာဖြစ်တယ်အဲ့တော့ပင်းလုံးစာချုပ်ကိုအခြေခံပြီးတော့ကျွန်တော်တို့ဒီဥစ္စာကိုနိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းမယ်ဆိုရင်ဒီကိစ္စကအလွယ်တကူနဲ့ကျွန်တော်တို့ဖြည့်ရှင်းလို့ရနိုင်တဲ့ကိစ္စဖြစ်တယ်အခုကတော့မယုံမသားပဲနဲ့နိုင်ငံတော်ကိုကာကွယ်ဖို့လားမိမိတို့ရဲ့ကုလစည်းဝါးတွေကိုကာကွယ်ဖို့လားဆိုတဲ့နော်အဲ့ဒီအပေါ်မှာလည်းပြည်သူလူထုကတော့နော်ဒီပြည်သူလူထုရဲ့အကျိုးစီးပွားနိုင်ငံတော်ရဲ့အကျိုးစီးပွားတဲ့ဒီကနေ့ဒီတမတော်ကိုအာနာတူကင်ထားတဲ့ဗိုလ်ချုပ်ကြီးများဟာမိမိတို့ရဲ့အကျိုးစီးပွားကိုရှေ့တန်းတင်လို့နေလို့ပြည်သူလူထုကတော့ပြည်သူတွေကမှဆင်းပြီးတကယ်လေ့လာမယ်ဆိုရင်တော့အဲ့ဒီအတန်လေးကြားရမှာပဲတော့ဒါကြောင့်မလို့ကျွန်တော်ဖြည့်စေချင်တာစစ်တပ်ကိုဂုဏ်သိက္ခာရှိရှိကာကွယ်ရေးတာကိုထမ်းဆောင်ပြုပြီးတော့တောင်းတာကိုကျွန်တော်တို့လိုချင်တယ်အဲ့တော့ဒီနိုင်ငံရေးကိစ္စတွေကိုနိုင်ငံရေးပြဿနာအရဖြေရှင်းနိုင်မယ်ဆိုရင်ဘာမှမီမှလက်နက်ကပြစ်ပခတ်လဲခြုံငင်းသွားမယ်အဲဆိုရင်တိုင်းပြည်ဟာဒီမိုကရေစီကျွန်တော်တို့စနစ်ကိုထူထောင်ဖို့ပို့ပြီးတော့လွယ်ကူသွားမယ်ညှာဆန်သွားမယ်အခုဒီပုံတိုင်းသွားနေလို့ကတော့ကျွန်တော်အမြင်ကတော့ဒီငင်းရင်းလေအောင်မြင်ဖို့အကြောင်းမရှိဘူး။ဘာကြောင့်လဲဆိုတော့တိုင်းလားအင်အားစုတွေကလက်ရှိ2008ဖွဲ့စည်းချုပ်ပုံအခြေခံဥပဒေကိုသူတို့ကလက်မခံတာ။ဒီ2008ဖွဲ့စည်းပုံကတော့ဒီမိုကရေစီကိုလည်းအာမမခံဘူး။ဖက်ဒရယ်စစ်မှန်တဲ့ဖက်ဒရယ်ယူနီယံစနစ်ကိုလည်းအာမမခံဘူး။ဒါကြောင့်မလို့သူတို့ကဒီဖွဲ့စည်းပုံကြီးနဲ့သွားနေသမျှကတော့အတိုင်းပြန်ငင်းရမှာလည်းမဟုတ်ဘူးအဖြေလည်းရှာလို့ရမှာမဟုတ်ဘူ
းအဲ
ကြောင့်သူတို့ဖြစ်စေချင်တာကတော့
နော
်ဒီဖွဲ့စည်းပုံကိုလုံးဝဖျက်သိမ်းပြီးအစ်စ်ပြန်ရေးဖို့ဆိုတဲ့အထိလိုတောင်းဆိုထားတာတွေ့ရပါတယ
်ဟုတ်ကဲ့အဲ့ဒီတောင်းဆိုချက်ကတော့တကယ်တမ်းလက်တွေ့ပြည်တွင်းမှာဖြစ်နေတဲ့အခြေအနေရနေတော့နည်းနည်းလေးကင်းကွာနေမဲ့ပုံရှိတယ်လေ။ဘာကြောင့်လဲဆိုတော့အခုလောလောဆယ်ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်သုံးသပ်ရေး109ဦးပါတဲ့ကော်မတီကိုအထက်ထဲမှာလွှတ်တော်ထဲမှာရှိနေတဲ့သူတွေအကုန်ဟိုပါတီတွေပေါင်းစုံကနေပြီးတော့စုပေါင်းပြီးဖွဲ့စည်းထားကြပြီမလား။ဒီဖွဲ့စည်းထားတဲ့ကော်မတီအနေနဲ့အစိုးရဦးစင်လင်းပြောတဲ့စစ်တပ်ရဲ့ပါဝင်မှုအခမ်းကဏ္ဍအပါအဝင်အချက်တော်တော်များများကိုဆွေးနွေးလိမ့်မယ်လို့တော့မျှော်လင့်ပါတယ်။ဒါပေမဲ့အများစုအခုဒီရဲ့ဘိုင်းတွေမှာပြောနေကြတဲ့ကိစ္စကတော့ဒေါ်အောင်ဆန်းစုကြည်ကိုသမရအဖြစ်ရွေးပိုင်ခွင့်တားဆီးထားတဲ့ဒေါ်အောင်ဆန်းစုကြည်ကိုရည်ရွယ်ပြီးတော့တားဆီးထားတဲ့အချက်တွေကိုအခြေခံဥပဒေကနေပြီးတော့ဟိုဖျက်သိမ်းပေးရေးကိစ္စတွေကိုလည်းပါနေတဲ့ပုံစံမျိုးပြောနေတယ်ဆိုတော့ဒီကိစ္စရောတော်တော်လေးအရေးပါတဲ့အချက်လို့ယူဆသလ
ားဒီကိစ္စကအရေးပါပါတယ်ဒါပေမဲ့ကျွန်တော်တို့မြင်တာကတော့ဒီပါလီမန်ထဲမှာဒီကိစ္စကိုအများစုပေါ့လေဒီကနေ့ကျွန်တော်တို့သုံးသပ်နေကြတာကျွန်တော်တို့လက်လက်မိတဲ့နိုင်ငံရေးဒီလေ့လာသူတွေအချင်းချင်းအဲဆွေးနွေးလေ့လာရရတော့ဒီကိစ္စဖြစ်နိုင်တယ်တော်နေတယ်လို့လူကြီးကယူဆနေကြတယ်အဲ့တော့အဲ့ဒီအပိုက်တွေဖြတ်မပေးရင်လည်းပဲဆော့ဆော့ပြောတိုင်းခုနကျွန်တော်တို့အဖြေရှာလို့ကလည်းရမှာမဟုတ်ဘူးအဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးဟာပါလီမန်ထဲမှာပြင်မဲ့ကိစ္စဒီအသေးအမွှားကိစ္စတွေပဲပြင်လို့ရလိမ့်မယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်ဒီအဓိကအဆုံးဖြတ်ဖြစ်တဲ့အာဏာခံကဏ္ဍကတော့ကျွန်တော်တို့ရလိမ့်မယ်လို့ကျွန်တော်မထင်ဘူးဘာကြောင့်လဲဆိုတော့ဒီကိစ္စတွေကအကျိုးစီးပွားကာကွယ်ရေးကိစ္စတွေနဲ့ဆက်ဆံနေတဲ့အခါကျတော့အကယ်၍ဒေါ်အောင်ဆန်းစုကြည်သို့မဟုတ်အခြားဒီမိုကရေစီအင်အားစုဘက်ကတယောက်ယောက်အဲ့လိုအဓိကနော်ကြတဲ့အာဏာကိုနော်သမဏအာဏာကိုရရှိခဲ့မယ်ဆိုရင်အကျိုးစီးပွားကာကွယ်ရေးကိစ္စတွေမှာနော်ကျွန်တော်တို့ပြောရလို့ရှိရင်လက်ရှိတမတော်ကသွားနေတဲ့တန်းချောင်းပေါ့လေအခုကလည်းပဲတမတော်ကကျွန်တော်တို့စီးပွားရေးအရာလည်းပဲနော်ဒါကျွန်တော်တို့တော်ရည်ကြီးမှမလုပ်နိုင်တူရတယ်နော်ဥပိုင်နဲ့ကျွန်တော်တို့ဒီမြန်မာစီးပွားရေးနော်အပါအဝင်ပေါ့နော်ဆိုအဲ့ဒီနှစ်ခုကလက်အောင်မှာတိုင်းပြည်ရဲ့အကျိုးစီးပွားရေးအားလုံးကချုပ်ကန့်ထားလို့ဖြစ်နေတယ်အဲ့တော့ဒီအကျိုးစီးပွားတွေဒီတမလို့ရဲ့အကျိုးစီးပွားနဲ့နော်ကျွန်တော်တို့တသားလည်းဖြစ်နေတယ်ကျွန်တော်ဒါကြောင့်မလို့ကျွန်တော်တို့ဒီအကျိုးစီးပွားတွေကြောင့်မလို့ကိုဒီသမရအာနာနဲ့ပတ်သက်လို့အဖွဲ့ချုပ်ချုပ်ပုံပြင်နေနေမှာအင်မတန်ခက်ခဲတွေ့နေမယ်လို့ကျွန်တော်ကအဲ့လိုမြင်နေတယ်ခင်ဗျ
ဒီနေရာမှာဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်တိုင်ကတော့လွှတ်တော်ထဲမှာလည်းကိုယ်တိုင်ဝင်ရောက်ပါဝင်နေတယ်အခုလိုဖွဲ့စည်းပုံအခြေခံဥပဒေသုံးသပ်ရေးကော်မတီထဲမှာလည်းပါနေတယ်ဆိုတော့အစိုးရဦးစင်လင်းပြောသလိုဖြစ်နိုင်ခြေမရှိဘူးလို့ယူဆနေတဲ့ကိစ္စတစ်ခုကိုနင်းစွတိုးပြီးတော့လုပ်နေတယ်ဆိုတဲ့သဘောမျိုးပြောချင်တာလား
အဲဒါဒေါအောင်ဆန်းစုကြည်ကတော့ဒီပါလီမန်ထဲဝင်ရောက်သွားတဲ့အခါမှာသူရဲ့ဒီလူစုကပေးထားတဲ့ mandate ကိုသုံးချပြီးတော့လူကတော့စူးစမ်းမှာပါပဲ။အဲစူးစမ်းမယ်ဆိုရင်နေရာမှာကျွန်တော်တို့ဒီလက်ရှိအခင်းအကျင်းညာ2008ဖွဲ့စည်းပုံရဲ့အနေထားအရကောလက်ရှိပါလီမန်ထဲမှာရှိနေတယ်နော်ကျွန်တော်တို့အဲမဲအင်အားချင်းချင်းချာအရကောတော်တော်လေးအားနေတယ်လေ။အဲတော့ဆိုတာအခုကျွန်တော်တို့တာမန်ကိစ္စတွေကျွန်တော်တို့ဟိုတိတ်အေးမကြီးဘူးလို့ထင်ရတဲ့ကိစ္စမျိုးတွေတော့မှပါလီမန်ထဲမှာအဆိုရ ရှုံးနေကြတာတွေ့ရလိမ့်မယ်ဆိုတော့ဒါအင်မတန်အရေးကြီးတဲ့ကိစ္စမျိုးဆိုရင်တော့အလားတူပဲကျွန်တော်တို့ရှုံးနေမှာများနေတယ်အဲ့တော့အတင်းအတင်းတချို့သလိုပေးကောင်းပေးလိမ့်မယ်ဆိုတော့အရေးကြီးတဲ့ဒီအာနာခံကြတာတွေနဲ့ပတ်သက်လို့တော့ကျွန်တော်တို့စိတ်မညှော်လင့်ဘူးခင်ဗျာ
အဲ့တော့ဒီ2015ခုနှစ်ရွေးကောက်ပွဲဆိုတာလည်းတကယ်တမ်းကြာလို့ရှိရင်ဒီနှစ်ကုန်ပြီးပြီ2014 2014ဆိုရင်ဒါရွေးကောက်ပွဲအကြိုနှစ်ထဲကိုရောက်နေပြီဆိုတော့ဒီကာလအတွင်းမှာဒီလိုဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်မဲ့ပုံစံမျိုးနဲ့အခြေအနေတွေကအချို့သက်သွားနေတယ်ဆိုတဲ့သဘောမျိုးလို့ယူဆလို့ရနိုင်ပါလ
ားအဲ့လိုပြောရမလို့ဖြစ်နေတယ်ဘာကြောင့်လဲဆိုတော့အဲ့ဒီတကယ်ငင်းကြဲနေကြရဆရာရဲ့ကျွန်တော်တို့အခုပဲသူတို့ငင်းကြဲနေပတ်သက်လို့အရင်းအားကြီးပေါ်ဆောင်ရေးဒုက္ခကော်မတီဖွဲ့တယ်သမ္မတဦးသိန်းစိုးရင်ဥက္ကဋ္ဌလုပ်တယ်ကျွန်တော်တို့7ဦးပါတယ်ဒါပေမဲ့အဲဒီ7ဦးထဲမှာ9ဦးကကျွန်တော်တို့ကာလုံကပုံကိုယ်တွေပဲဖြစ်နေတယ်အဲနောက်တစ်ခါဒုတိယသမ္မတဒေါက်တာဆိုင်းမောင်ခန့်ဦးဆောင်တဲ့ဒီအလုပ်ကော်မတီနော်52ဦးမှာလည်းပဲဥဆော့ဆော့ပြုတော့တိုင်နေတော်အောင်ဆန်းစုကြည်လိုပုံကိုယ်တွေလည်းမပါအနေရတောင်တယောက်မှမပါဘူးဆရာရယ်တကယ်ငင်းငယ်လို့ရင်တော့တကယ်ပါနေပါတဲ့လူတွေအကုန်လုံးတိုင်နာခေါင်းဆောင်တွေရောဒေါက်အောင်ဆန်းစုကြည်လိုခေါင်းဆောင်တွေရောနောက်တခြားဒီမိုကရေစီတဲ့ကသင်စားတဲ့ကောင်းဆောင်တွေကအကုန်လုံးကိုပါကုန်ပေးပြီးတော့ညီညာကြီးကိုသဘောထားကြည့်ကြည့်မှမှကျေကျေပြင်းနေတယ်ညီညာကြီးမရအောင်လုပ်ကြရမှာဟုတ်အခုကတော့ညီညာကြီးကလည်းပဲကျွန်တော်တို့မြင်နေတာကတော့နိုင်ငံတကာလက်ခံလာအောင်နိုင်ငံတကာဆီကရည်ရွယ်လိုက်တဲ့အကူအညီတွေရအောင်နိုင်ငံတကာနဲ့ပြည်လေအောင်စသည်ဖြင့်အဲ့ဒီအခင်းချင်းနဲ့အချိန်ဆွဲပြီးတော့ပွားနေတယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်ဆိုတော့အဲ့ဒီခါကျတော့2015မှာလည်းပဲကျွန်တော်တို့ကံဒီကာမဆိုလာပြီးတော့မျှတာရေးတော့ပဲဖြစ်ပါမယ်လို့ဘယ်သူမှအမှမခံနိုင်ဘူး။အဲ့တော့ဒီဖွဲ့စည်းပုံအောင်မှသွားမယ်။သူအာဏာအများစုကလည်းပဲတက်ကြီးအစိုးရနဲ့စစ်တပ်လက်ထက်မှာပဲရှိနေတယ်ဆိုရင်နော်ကျွန်တော်တို့အဲ့ဒီမှာဖြစ်ပေါ်လာမဲ့ရွေးကောက်ပွဲကြီးကျွန်တော်တို့အခုမနေ့တနေ့ကပြီးသွားတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ရွေးကောက်ပွဲလို့ပဲဒီလိုပဲသွားလိမ့်မယ်လို့ကျွန်တော်တို့အခုမှားစားတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးဆိုတာကပြောရမယ်ဆိုလို့ရှိရင်တော့ဒါပုံကိုယ်ရေးအဓိကတွေလည်းတော်တော်လေးပါဝင်ပါတယ်ဒီနေရာမှာဒေါအောင်ဆန်းစုကြည်နဲ့အခုမကြသေးခင်ကဆိုလို့ရှိရင်ပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌသူရဥွှေမန်းတို့ပူးတွဲသတင်းစာရှင်းလင်းပွဲတွေလုပ်တာတွေပြောဆိုတာတွေကိုကြားရတယ်မြင်ရတယ်ဆိုတော့ပြည်သူ့ကြားမှာဒီကိစ္စနဲ့ပတ်သက်ပြီးတော့အားတက်တဲ့လူတွေလည်းရှိပါတယ်အဲ့တော့ဒီလိုပုံကိုယ်ရေးပြောဆိုချက်တွေဒါမို့ပုံကိုယ်ရေးအရာပေးတဲ့ဒီဂရီကိုဝစ်တွေကိုရောအယုံကြည်မရှိဘူးလား
အဲပြောရရင်တော့ကျွန်တော်တို့အဲလက်ရှိနိုင်ငံရေးဖြစ်စဉ်တွေကမရှောင်မလွှဲတာတဲ့အတွက်ကြောင့်မလို့အလှည့်အကြောင်းတချို့ကိုလုပ်နေတာသာဖြစ်ပြီးတော့တကယ်နှစ်ပါပါပေါ့လေတကယ်စည်ရင်းစေတနာအမှန်နဲ့အဲပြောင်းလဲတဲ့အပြောင်းလဲမျိုးတွေကျွန်တော်တို့မြင်ရသေးဘူးအဲ့တော့ပုံကိုရေးအရာဒီကနေ့လုပ်နေကြနေရတာလည်းပဲအဲသူတို့ပုံကိုတူချင်းနေရဲ့နောက်ပွဲမှာသူတို့အကျိုးရှိသွားတယ်ရှိနေတယ်လို့ကျွန်တော်တို့ကတော့အဲ့ဒီလိုဟိုမြင်နေတယ်။ဒေါ်ဆန်းစုကြည်ကတော့သူကတော့ရိုးရိုးသားသားနဲ့သူ့ယုံကြည်ချက်နဲ့သူ့ဇွဲနဲ့ဟိုလေသူ့စွိုင်းတတိရှိနေတာကိုထုတ်သုံးပြီးတော့နော်သူ့ဘဝမှာသူစည်းရေးပြီးတော့သူကတော့ဒါတော်တော်လေးကိုကျွန်တော်တို့အားကျုံမှလည်းလုပ်နေတာတွေ့ရပါတယ်။သူတို့လည်းပဲခုနပြောတဲ့ကြံတဲ့ပဝန်းကျင်အခင်းအကျင်းတွေကကျွန်တော်တို့ကအဲသူ့မြန်မာတော်ကြီးဖြစ်လာနိုင်မဲ့အနေအထားမျိုးန
ည်းနည်း
နဲ့နေတယ်
လို့
ကျွန်တော်တို့ကမြင်နေတယ်ပေါ့လေ
BNI ကိုတိုင်းရင်းသားမီဒီယာအဖွဲ့ရဲ့အတိုင်းအမြန်အက်ဒီတာဦးဇင်လင်းရဲ့တုံ့သက်ချက်ဖြစ်ပါတယ်ကျွန်တော်တန်းလွင်ထုံးပါခင်ဗျာ